ဖန်စီထိန်သိမ်းခံထားရတဲ့ BBC Media အရှင်ရဲ့ခန်းစားကြည့်အစီအစဉ်တင်ဆက်သူမထထက်ခိုင်ပေါ်သူ့ကိုဆွဲဆိုထားတဲ့အမှုတွေကနောက်တမှုဖြစ်တဲ့မတရားအသင်းနဲ့ဆက်သွယ်မှုပုံမှန်နဲ့ဆွဲဆိုထားတဲ့အမှုအတွက်အလုံးနဲ့ထောင်ဒဏ်3နှစ်နဲ့ငွေဒဏ်ကျပ်1000ချခံမှုတရားရုံးကအမိန့်ချမှတ်လိုက်ပါတယ်။နောက် VOA မြန်မာပိုင်းရဲ့ပင်တိုင်ဆောင်းမရှင်တူဖြစ်တဲ့ဦးစီသူအောင်မြင့်ကိုဆွဲဆိုထားတဲ့အမှု3မှုတွေကအမှုတစ်ခုကိုတော့မကြခင်အပီးသက်အမိန့်ချမှတ်တော့မယ်လို့တရားရေးသတင်းရက်ွက်ကမျှော်လင့်ထားပါတယ်။ရန်ကုန်ကပေးပို့ထားတဲ့သတင်းကိုမက်ခင်ဖြူထွေးပြောပြပေးပါရှင်
။ပြီးခဲ့တဲ့နှစ်ဩဂတ်လ15ရက်နေ့ကဖမ်းဆီးထိန်းသိမ်းခံခဲ့ရတဲ့ BBC Media အခင်ရဲ့ခန်းစားကြည့်အစီအစဉ်တင်ဆက်သူမထထက်ခိုင်ကိုမကြသေးခင်သတင်းပတ်တုံးကပဲတမတော်အချင်းတို့ပြက်စီမှု905ကကြီးနဲ့အလုံးနဲ့ထောင်နဲ့သုံးနှစ်ချမှတ်ထားတာပါအခုတခါချက်ပြီးတော့မတရားအတင်းဆက်သွယ်မှု18အမှုအတွက်ချမှတ်မိတ်ချလိုက်တာဖြစ်တယ်လို့ရှင်းနေကအတည်သူပြောပါတယ
်ဆော့အမိတ်ချတယ်ဒီ18နဲ့3နှစ်ချတယ်ပြီးတော့လေဂျန်ဝင်ရလေ1000ဆောင်ရတယ်ဂျန်ဝင်1000မဆောင်ဝင်ရှင်ထောင်နဲ့ဆောက်ရဆိုပြီးတော့လေဒီမှာအဲ့ညာကမတရားအတင်းနဲ့ဖိတ်ဆက်ပါတယ်ဆိုတော့အကြောင်းအရောင်းလေးဒီထည့်သွင်းပြီးတော့ပြတ်နိုင်မှုရှိဘူးဒီလိုဆွဲဆိုတာပုံမှန်ပါလေဒီကြည့်ကြည့်ကြတဲ့အကြောင်းကြောင့်မရှိမှဒီလူတွေကမဖြစ်တဲ့အမေးချရတဲ့ပုံစံမျိုးလေးလို့ဆုံးသက်ပြီးအမေးချရတာပ
ါမထထခံကိုပုံမှန်တစ်ခုတက်ပြီးဆွဲဆိုထားတာမှာနိုင်ငံတော်တညူပြက်စီမှု905ကကြီးနဲ့ဗဟမတမှုနောက်မင်္ဂလာတောင်ညွတ်မှာတော့မတရားအသင်းဆက်သွယ်မှုပုံမှန်18နဲ့တမှုတရားဆွဲထားတာဖြစ်ပါတယ်ဒီကနေ့ချမှတ်လိုက်တဲ့အမှုကတော့စစ်ကောင်စီအာဏာသိမ်းပြီးတဲ့နောက်ပိုင်းပေါ်လာတဲ့ Federal FM Radio မှာလောဝပီအက်ဒီတာအဖြစ်လုပ်ကိုင်ခဲ့တဲ့အတွက်ဆိုပြီးမတရားသိမ်းတဲ့ဆက်သွယ်တဲ့ပုံမှ18နဲ့ဆွဲဆိုပြီးအမိန့်ချမှတ်ခဲ့တာပါအမှုနှမှုပေါင်းအတွက်စုစုပေါင်း1006နှစ်ချမှတ်ခံထားပါတယ်မထထကံကိုဖမ်းဆီးတာကတနည်းနည်းပါရှိနေပြီဖြစ်တဲ့အတွက်ဖမ်းဆီးထားတဲ့အချိန်ကိုပြစ်ဒဏ်ကနေလျှော့ပေါ့ပေးနိုင်မှုမိသားစုဝင်တွေဘက်ကတော့အယူခံတင်သွားမယ့်အကြောင်းသူရဲ့ရှင်တွေကပြောပါတယ်မထထကံနဲ့အတူတရက်ထဲဖမ်းဆီးခံခဲ့ရတဲ့ VOA မြန်မာပိုင်းရဲ့ပင်တိုင်းဆောင်းပါရှင်ဦးစီသူအောင်မြင့်ကတော့တမတော်အချင်းတို့ပြက်စီမှုပုံမှန်905ကကြီးနဲ့ပဇွန်တော်မျိုးနယ်နဲ့ဗဟန်းမျိုးနယ်တို့မှာအမှုဖွင့်ခံထားရတာကြောင့်ဒီမှုနှစ်မှုအပြင်နိုင်ငံတော်အချင်းတို့ပြက်အောင်လုပ်မှုရာဇသက်ကြီးဥပဒေပုံမှန်124ကကြီးနဲ့လည်းတရားစွဲခံထားပါတယ်ဒီထက်ကပုံမှန်905ကကြီးနဲ့ဆွဲဆိုထားတဲ့အမှုကိုမကြခင်မှာအပြစ်သက်အမိန့်ချမှတ်မယ်လို့လည်းမျှော်လင့်ရတဲ့အကြောင်းသူရဲ့ရှင်တွေကပြောပါတယ
်ဟိုဆရာအမှုကဒီပဇွန်တော်မျိုးမှာက9ရက်နေ့ဆိုရင်အမိန့်ချမယ်ပေါ့နော်ဒီတတာဘရင်းလေးကိုတတာဘရင်းဆိုတပတ်ခါပေါ့နော်အဲတပတ်ခါမှာကဗဟန်းတရားရုံးမှာကကျွန်တော်တို့အပြီးတက်လျှောက်ခဲ့ကြပေါ့နော်အဲတင်မယ်အဲနောက်ဒီအစီပိုင်းကျန်တရားရုံးကတော့ကျွန်တော်တို့ဒီဆရာရဲ့ခံတတ်တဲ့သူတယောက်ဖြစ်နေပေါ့နော်အဲအဲ့ရဖြစ်နေတော့ပေါ့အာနဲဆရာကဒီပါဒီသူ့ရဲ့ဇာတိဆရာအာလောက်တာဒီ25နှစ်အတွင်းမှာသူပေါ့နော်ဒီနေ့သတင်းစာဆရာကျွေးနေနေရတယ်ဒီရဒီဟာဒီနဲ့ဆက်ဆံထားတဲ့ဥပဒေနဲ့အကြီးရပေါ့နော်အာဒီဗီဒီယိုမှာပုံကိုယ်ကြီးတိုက်ခိုက်ဝေဖန်တာမျိုးမရှိဘူးဒီမျိုးရွေးတယ်ဝေဖန်ထောက်ပြရဲဆိုတာကလည်းပဲဒီတိုင်းဒီကွန်ပျူတာစီစဉ်လို့သူဝေဖန်ထောက်ပြတာဖြစ်တယ်ဆိုပြီးတော့ဆရာကတော့သူကသူ့ချေရပြေးတာပေါ့နော်ကျွန်တော်အနေနဲ့ကဆရာရဲ့ license တက်ဆန်ဆိုတော့အဲ့လောက်ပြေးတယ်ဆိုတော့ပြေးရတာပေါ့နော်
ဦးစီသူအောင်မြင့်ဟာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်း VOA သတင်းဌာနနဲ့ Frontier မြန်မာသတင်းဌာနတွေကိုတက်မတော်နဲ့အင်ဆောင်အစိုးရအပေါ်မတရားဝေဖန်ဆန့်ကျင်တိုက်ခိုက်တဲ့သတင်းဆောင်မတွေရေးသားပေးပို့ခဲ့တဲ့အတွက်ဖမ်းဆီးထိန်းသိမ်းလိုက်တာဖြစ်တယ်လို့စစ်ကောင်စီကဆက်ဆွဲထားပါတယ်။ VOA မြန်မာပိုင်းဌာနမှဦးတန်းလွင်ထွန်းကတော့ VOA အထက်ဦးစီသူအောင်မြင့်ရေးသားပေးပို့တဲ့သတင်းဆောင်မတွေဟာအချက်လက်အခြေခံရေးသားထားတာတွေပဲဖြစ်ပြီး VOA ကိုသတင်းဆောင်မရေးသားပေးပို့လို့ဆိုရဲဆွဆွဲချက်နဲ့ဖမ်းနေဆိုရင်တော့သတင်းသမားတယောက်ကိုမတရားဖမ်းဆီးတာပဲဖြစ်တယ်လို့တုံ့ပြန်ပြောဆိုထားပါတယ်။မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်နေ့စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းကလေးကပြည်တွင်းမီဒီယာ10ခုကျော်ကိုထုတ်ဝေခွင့်ပိတ်သိမ်းခဲ့တယ်လို့သတင်းသမားတွေကိုဖမ်းဆီးတာတရားစွဲဆိုတာတွေလုပ်ခဲ့ပါတယ်။သတင်းသမားစုစုပေါင်း100နီးပါးဖမ်းဆီးထိန်းသိမ်းခံထားပြီးနောက်ထပ်သတင်းသမားတချို့ပါချက်မှန်ဖမ်းဆီးအရေးယူခံရဆဲပဲလို့သတင်းလွတ်လပ်ခွင့်ကာကွယ်ရေးအဖွဲ့တွေနဲ့လူခွင့်ရေးအဖွဲ့တွေကပြောဆိုထားပါတယ်။စစ်ကောင်စီဘက်ကတော့သတင်းသမားတွေအဖမ်းခံရတဲ့အရေးအတွက်နဲ့ပတ်သက်လို့ဝန်ခံတာအတိအပြည့်ချက်တစုံတရာပေးတာမျိုးမရှိပါဘူးရှင်။